ဟောပြဝက်ကိုဒေါအောင်ဆန်းစုကြည်ရောက်ရှိတဲ့အချိန်မှာပွဲကျင်းပသူကပြိတ္တတွေကိုကြိုးစားဖို့နဲ့လက်ခုပ်တီးပေးကြဖို့အတန်ချက်စက်ကနေပြောဆိုရဟာအမိတ်ဆန်တဲ့အတွက်မကြိုက်ချောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်လူကြီးလာပါပြီလက်ခုပ်တီးကြပါခင်ဗျာဆိုတော့ကျွန်မတိတ်မကြိုက်ချောင်းပဲပြည်သူကစိတ်ထဲအရှိမထောက်ခံရမယ်ပြည်သူကစိတ်ထဲအရှိမဩဘာပေးရမယ်အထက်အမိန်ကြောင့်ပေးတဲ့ဩ ည်းတိုက်တွန်းခဲ့ပါတယ်
။တတိရှိရှိနဲ့မဲပေးကြပါ။ရှို့ဖွဲ့မဲပါ။ဘလူတွေကဘလောက်ပဲချင်းချောက်ချင်းချောက်တကယ်တော့ကိုဘယ်သူ့ကိုထည့်သွားတယ်ဆိုတာလည်းဘယ်သူမှမသိပါဘူး။နောင်ဘယ်တော့မှဘယ်သူ့ကိုကိုမဲပေးခြင်းမဲပေးခြင်းကြောက်စရာမလိုဘူး။ကိုပေးခြင်းတဲ့လူကိုပဲလို့ရတယ်။ကျမတို့စိုးရင်ကြောင်းကြမှုရှိနေရတဲ့ဘဝတွေကလွတ်ကင်းခြင်းရင်လူတိုင်းလူတိုင်းဟာကိုယ်တော်ဝင်အရာရုံးကန်ရမယ်။
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့တရားဝင်ထုတ်ပြန်ကြေညာခဲ့ပြီးနောက်လူလူဟော်ပြောပွဲကျင်းပတာကြိုက်လက်မျိုးမှာပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ရွေးကောက်ပွဲမှာပါတီကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့ပြင်ပပညာရှင်တွေကိုဖိတ်ခေါ်တာဟာပါတီကိုကျိုးအတွက်မဟုတ်ဘဲတိုင်းပြည်ကောင်းကျိုးအတွက်ရွေးချယ်တာဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။အဖွဲ့ချုပ်အနေနဲ့ပြည်သူလူထုအတွက်အကောင်းဆုံးကိုယ်စားလှယ်တွေကိုစူးစမ်းရွေးချယ်သွားမှာဖြစ်ပြီးမဲဆွဲတဲ့နေရာမှာမတည်နိုင်တဲ့ဂရုတွေကိုပေးပြီးမဲမဆွဲကြဖို့မူဝါဒချမှတ်ထားတယ်လို့ပြောပါတယ်။
မတီနိုင်တဲ့ဂတိတွေကိုဘယ်တော့မှကျမပြည်သူကိုမပေးခဲ့ပါဘူး။ကျမမပေးခဲ့တဲ့အပြင်ကျမတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒအရမတီနိုင်တဲ့ဂတိတွေတီနိုင်မယ်ဆိုတော့သေချာခြင်းမရှိတဲ့ဂတိတွေကိုပြည်သူကိုပေးပြီးတော့မစည်းရုံးရဘူးဆိုပြီးကျမတို့မူကိုချထားပါတယ
်။ NLD ကတရားရဂိုင်နှုန်းမဲနိုင်ခဲ့ရင်1990ရွေးကောက်ပွဲလိုစစ်တပ်ကအာဏာပြန်သိမ်းလိုက်မယ်ဆိုတဲ့ချင်းချောက်မှုတွေကိုမကြောက်ကြဘူးနဲ့အဲ့ဒီလိုပြောဆိုသူတွေဟာစစ်တပ်ကိုစော်ကားတာလို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်။1990တုန်းကလိုပဲပြန်ဖြစ်ရင်ဘယ်နဲ့လုံးမလဲတဲ့။ကျမကတော့ပုံမှန်လင်းလင်းပြောမယ်။1990တုန်းကလိုဖြစ်မယ်ဆိုပြီးတော့ပြည်သူကိုချင်းချောက်နေတဲ့ပုံကိုယ်တွေရှိတယ်။နားမယောင်မှနဲ့အဲ့ဒါမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးမှာစလို့ပြောတဲ့သူတွေဖြစ်တယ်။1990တုန်းကအဖွဲ့ချုပ်ကိုမဲပေးလိုက်တော့ခင်ဗျားတို့ဘာရလို့လဲ။ဒီတစ်ခါမဲပေးလို့ရှိလို့ရှင်နဲ့ပြန်ပြီးတော့တက်ကနေပြီးတော့အာနာသိမ့်မှာဆိုပြီးတော့ချင်းချောက်တဲ့လူတွေရှိတယ်။အဲ့ဒါဟာကျမတို့ပြည်သူတွေကိုလည်းစော်ကားရရောက်တယ်၊တက်ကိုလည်းစော်ကားရရောက်တယ်၊ဒီမိုကရေစီကိုလည်းစော်ကားရရောက်တယ်။
ဟော်ပြောပွဲအပြီးမှာဒေါအောင်ဆန်းစုကြည်ကတက်ရောက်လာတဲ့ဒေသခံပြည်သူတွေကိုမိကုံးတွေမေးမြန်းကြဖို့ပြောဆိုရာဒေသခံကလေးငယ်တဦးကဒေါအောင်ဆန်းစုကြည်သမရဖြစ်လာခဲ့ရင်ဘာကိုလုပ်မလဲဆိုတဲ့မိကုံးအပေါ်အခုလိုဖြေကြားခဲ့ပါတယ်
။အမေသမရဖြစ်ခဲ့ရင်ပထမဦးဆုံးလုပ်မယ့်ကိစ္စကတော့အမျိုးသားပြန်လည်ရင်ကြားစေရေးပဲ။စောစောတည်းကအမေပြောထားတယ်ဒီနိုင်ငံဟာမညီညွတ်ရင်မတော်တက်နိုင်ဘူး။ဘယ်နိုင်ငံမှမညီညွတ်ရင်မတော်တက်နိုင်ဘူး။အချင်းချင်းခွန့်နေလို့ရှိရင်အချင်းချင်းရံဖြစ်နေလို့ရှိရင်ဘယ်နိုင်ကဘယ်အဖွဲ့အစည်းမှမတွတ်တက်နိုင်ဘူး။အဲ့ဒီလိုအမျိုးသားရင်ကြားစည်ရေးကိုဥပစာပေးပြီးလုပ်တဲ့အခါမှာအလုံးပါဝင်စေခြင်းနဲ့ပြည်သူလူထုကနေပြီးတော့ဒါဟာငါတို့အတွက်အရေးကြီးဆုံးဖြစ်တယ်ဆိုတာကိုသဘောပေါက်စေခြင်းနဲ့
ဒေသခံတို့ကစိုက်ကားနေရင်တထေးဖြစ်နိုင်လားဆိုတဲ့မေးခွန်းအပေါ်ဒေါံဆန်းစုကြည်ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။စိုက်ကားနေပြီးတော့တထေးဖြစ်တယ်ဆိုတာဟာရတဲ့ငွေရဲ့အတိုင်းတာနဲ့တွတ်လို့ရှိရင်တော့ဒါတော့တိတ်တဘာဘာမကြဘူးလို့ပဲကျွန်မပြောရမှာပဲ။ဟောပြောတဲ့လူကမှန်နေမှလည်းလို့ကျွန်မမပြောချင်ပါဘူး။ကျွန်မလည်းအမှန်ပြောရရင်တော့စိုက်ကားနေပြီးတော့တိတ်ဖြစ်တဲ့ပုံကိုတော့တခါမှကျွန်မကိုယ်တိုင်မတွေ့ဘူးပါဘူး။ကျွန်မအနေနဲ့ဒီလိုလွယ်လွယ်လေးစိုက်ကားသမားတိတ်ဖြစ်မယ်လို့တော့ကျွန်မမပြောလို့ဘူး။ပြည်သူလူထုအားလုံးကနေပြီးတော့တရားမျှတဲ့ဘောင်တွင်းကမိမိရဲ့ဘဝတိုးတက်အောင်လို့လုံနိုင်တဲ့အခွင့်အရေးတွေဖြစ်ပေါ်လာအောင်လို့ကျွန်မတို့စူးစမ်းမယ်။
ဒီနေ့ဟော်ပြောပွဲကိုဒေသခံ3000နီးပါးတက်ရောက်ခဲ့ကြပြီးဟော်ပြောပွဲအပြီးမှာဒေါအောင်ဆန်းစုကြည်ဟာကြိုက်လက်မြို့မြို့မိမြို့ဖတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာမနက်ဖြန်မှာမော်ကျုံးမြို့နယ်ကိုသွားရောက်ပြီးလူလူဟော်ပြောပွဲကျင်းပမှာဖြစ်ပါတယ်ရှင်။